ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာမဲ့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်အထူးကိုယ်စားလှယ်မစ်ရှန်ဟင်းလီရဲ့ဒုတိယမြောက်ခီးစဉ်နဲ့ပတ်သက်လို့နိုင်ငံတကာလူအဖွဲ့အဖွဲ့အစည်းတွေကဒီလူခွင့်ချုပ်ပေါက်ခံရတဲ့ကိစ္စရပ်တွေကိုတိတိယောက်ယောက်စုံစမ်းဖော်ထုတ်ဖို့မျှော်လင့်နေကြပါတယ်။မဟင်ချင်းနိုင်ကအကြောင်းစုံကိုပြောပြပေးပါပါ
။အခုခီးစဉ်မှာရခိုင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေအခြေအနေတိုးတက်မှုရှိမရှိဆိုတာကိုသုံးသပ်မှာဖြစ်တယ်လို့ရှမ်းပြည်မြောက်ပိုင်းကလူနည်းစုလူမျိုးတွေရဲ့လူခွင့်ရေးအခြေအနေတွေကိုပါလေ့လာသုံးသပ်မှာဖြစ်တယ်လို့မစ်ရန်ဟီလီကပြောပါတယ်။ပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်အပြီးမှာလဲသူ့ရဲ့အစီရင်ခံစာကို69ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီအစည်းအဝေးမှာပထမဆုံးချိန်တင်သွင်းခဲ့တာပါ။ဒီအစီအခံစာမှာမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်ဖော်ပြရေးသားနိုင်ခဲ့တာကြောင့်နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကကြိုဆိုခဲ့ပါတယ်။ဒီတစ်ခေါက်ဒုတိယအကြိမ်ခီးစဉ်နဲ့ပတ်သက်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အမြင်ကိုတော့အဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုအခုလိုပြောပါတယ
်။ Yeah, the special rapporteur's visit is very important and timely because she is going to make a visit that is widely watched.With elections coming up later this year and
ဒီနေ့ကတော့မှကျင်းပမယ့်ရွေးကောက်ပွဲကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာကအလေးထားစောင့်ကြည့်နေချိန်မှာ Miss Yan Hee ရဲ့အခုခီးစဉ်ဟာအချိန်ကာအရအလွန်ရေးကြည့်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်က Ranger ရဲ့အခြေအနေကိုတွားရောက်ကြည့်ရှုမဲ့အစီအစဉ်ကလည်းအရေးပါပါတယ်။ကမ္ဘာပေါ်မှာနှိမ့်ဆက်ညှဉ်းပန်းမှုတွေရင်ဆိုင်နေရတဲ့အုပ်စုတွေထဲမှာ Rohingya တွေလည်းပါဝင်ပါတယ်။ဒါကြောင့်မကြသေးခင်ကကုလသမဂ္ဂထွေထွေညီလာခံကချမှတ်ခဲ့တဲ့ Rohingya တွေကိုခွဲခြားမှုမရှိဘဲနိုင်ငံသားဖြစ်ခွင့်ပေးဖို့ဒုက္ခသည်စခန်းတွေကနေပြန်ပြီးနေရာချထားရေးစရာတွေပါဝင်တဲ့မြန်မာရေးဆုံးဖြတ်ချက်ကိုမြန်မာအစိုးရအနေနဲ့အကောင့်တွေဖော်ဖို့သူကဖိအားပေးတိုက်တွန်းမှာပါ
မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်ရတဲ့ကိစ္စရပ်တွေထဲမှာရခိုင်ပြည်နယ်မှာမတူကွဲပြားတဲ့အတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေကြောင့်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေဟာဆိုးရွားနေစေပဲလို့မစ်ယန်ဟီလီကပြီးခဲ့တဲ့ဇူလိုင်လအတွင်းရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂမှာထုတ်ဖော်ပြောဆိုခဲ့တာပါဒါကြောင့်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုခွဲခြားဖိနှိပ်ထားတာတွေအတွက်ကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်ဦးဆောင်တဲ့နိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့စည်းရေးမစ်ယန်ဟီလီအနေနဲ့ကူညီဆောင်ရွက်ပေးဖို့မြန်မာရိုဟင်ဂျာအသင်းလန်ဒန်ရဲ့ဥက္ကဋ္ဌဦးထွန်းခင်ကအခုလိုတိုက်တွန်းပါတယ
်2012ကနေစပြီးတော့ဖြစ်နေတဲ့ဥစ္စာကလူမျိုးတစ်မျိုးအဖြစ်ယက်တီမှုကိုညှဉ်းညင်းပေးနေတဲ့အစားတောက်ဖြတ်ထောက်ပြီးတော့အသွာလာလက်ထက်ခွင့်ကြောင်းတက်ခွင့်အကုန်ပိတ်ဖင်ထားတယ်ဒီလိုဟာတစ်ခုကနိုင်ငံတကာဥပဒေကိုစန့်ကျင်တယ်ဒီနေရာမှာနိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်တခုလိုအပ်တယ်ဆိုတဲ့ဟာကိုကုလသမဂ္ဂကနေဒါကိုထောက်ခံဖို့လိုတယ်လို့မစ်စီယန်လေးအနေနဲ့လည်းဒီဟာကိုထပ်ပြီးတော့တောင်းဆိုဖို့ကျွန်တော်တို့လိုအပ်တယ်လို့ကျွန်တော်တို့ထင်တယ်သူ့အနေနဲ့လည်းရခိုင်ပြည်နယ်ခရီးသွားပြီးတော့ဖြစ်ဖြစ်နေတဲ့အနေအထားပေါ်မှာ humanitarian aid နဲ့ Rohingya တွေရဲ့ဆုံးရှုံးနေတဲ့နိုင်ငံသားခွင့်တွေပေးဖို့လိုအပ်တယ်လို့ကျွန်တော်
မစ်ယန်ဟီလီရဲ့ဒုတိယအကြိမ်မြောက်မြန်မာနိုင်ငံခီးစဉ်ကိုဟောင်ကောင်အခြေစိုက် AHRC အာရှလူခွင့်ရေးကော်မရှင်အနေနဲ့လည်းကြိုဆိုကြောင်းမြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါတယ
်ပထမတစ်ခေါက်ဒီတော့ကလည်းရခိုင်ပြည်နယ်ကချင်ပြည်နယ်စတာတွေကိုတူတွားရောက်ပြီးတော့ကိုယ်တိုင်ကိုယ်ကြားတွေ့ဆုံမိမြန်းခဲ့တာတွေကိုကျွန်တော်သိရတယ်အထူးသဖြင့်ကချင်ပြည်နယ်မှာဆိုလို့ရှိရင်တရားဖန်စီနေဆက်ခံရတဲ့ဇွမ်းရှောင်းတို့ဒီဖိုင်ကနူကိုကိုယ်တိုင်တွေ့ခဲ့တယ်လို့ကျွန်တော်သိရတယ်။အဲ့တော့ဒီတစ်ခါသူလာလို့ရှိရင်ဒီဖန်စီမိတ်ဆက်ချင်းခံရတဲ့လူတွေရဲ့အမှုကအခုချိန်ထိမပြီးဆုံးသေးတဲ့အတွက်တခုခုထူးခြားလာနိုင်မယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတယ်။ကျွန်တော်တို့အနေနဲ့အထူးမျှော်လင့်တာကတော့အရင်ကင်တာနာလက်ထက်တုန်းကသဘောတူခဲ့တဲ့လူခွင့်ရေးကော်မရှင်ရုံးတရုံးမြန်မာနိုင်ငံမှာဖွင့်မှုကိစ္စကိုဆက်လက်ဆောင်ရွက်ဖြစ်အောင်ဒီတစ်ခါတော့သူဆောင်ရွက်မယ်လို့ကျွန်တော်တို့ထင်မြင်ဆိုပါတယ်။
မစ်ယန်ဟီလီအနေနဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပထမဆုံးအကြိမ်အစီရင်ခံစာတင်သွင်းတဲ့အချိန်တုန်းကလည်းမြမအသွင်ကူပြောင်းရေးကာလနောက်ကျောင်းပြန်လှည့်နိုင်တဲ့ကိစ္စရပ်တွေကိုထိထိရောက်ရောက်ဖြေရှင်းတာမျိုးမရှိတာကြောင့်တိုးတက်တဲ့ရလက်တွေကိုထိခိုက်စေတယ်လို့ပြောဆိုခဲ့တာပါအခုတစ်ခေါက်ခီးစဉ်ကိုတော့ January 9ရက်နေ့ကနေ16ရက်နေ့အထိ10ရက်ကြာမြင့်မှာဖြစ်ပြီးလူခွင့်ရေးဆိုင်ရာကိစ္စရပ်တွေဖြစ်တဲ့နိုင်ငံရေးအကျဉ်းသားကိစ္စလာမယ့်ရွေးကောက်ပွဲလွတ်လပ်တရားမျှတဖို့ကိစ္စတွေအပါအဝင်လွှတ်တော်ခေါင်းဆောင်တွေအာဏာပိုင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံသွားဖို့လည်းရှိပါတယ်။အခုခီးစဉ်တွေ့ရှိချက်ကိုတော့ April မှာပြုလုပ်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ညီလာခံမှာအစီရင်ခံစာတင်သွင်းဖို့ရှိပါတယ်ရှင်။